မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာအလုတ္တဝန်များပြားလွန်ကြောင်းနဲ့ NLD အစိုးရအဖွဲ့ရဲ့ရည်မှန်းချက်တွေအောင်မြင်အောင်လုပ်ဖို့ဆိုရင်ဒေါက်တာဆန်းစုကြည်အနေနဲ့သူ့ရဲ့အလုတ္တဝန်တွေကိုခွဲဝေပေးနိုင်မှုအပေါ်မူတည်နေကြောင်းနိုင်ငံတကာပဋိပက္ခလေးလာစောင့်ကြည့်ရေးအဖွဲ့ ICG ကဇူလိုင်လကုန်ပိုင်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာတစ်ခုမှာအကြံပြုတိုက်တွန်းခဲ့ပါတယ်လက်ရှိမှာဒေါက်တာဆန်းစုကြည်ဟာနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်တာဝန်အပြင်နိုင်ငံရေးဝန်ကြီးနိုင်ငံတော်သမ္မတရုံးဝန်ကြီးအဖြစ်လည်းတာဝန်ယူထားသူဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်တယောက်ကျန်းမာရေးအခြေအနေကြောင့်အခုအခါမှာခိတအနားယူနေရပြီးစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံမှုစီစဉ်ထားတဲ့ပွဲကိုလည်းရဲအကန့်အသတ်မရှိရွှေဆိုင်ထားရတယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ဒီကတင်းလာနေမှာ VOA ကိုပြောခဲ့တာပါ။ဒေါက်တာဆန်းစုကြည်ဟာလောလောဆယ်ခီးပန်းနေတာအပြင်အစာအိမ်ရောင်တဲ့ဝေဒနာနဲ့အရိုးကြီးပေါင်းတက်တဲ့ဝေဒနာတွေကိုပါခံစားနေရတယ်လို့ဦးစော်ဒီကပြောပါတယ်။ပုံမှန်အားဖြင့်ကျမ်းမာရေးကောင်းနေတတ်တဲ့ဒေါ်စုရဲ့ကျမ်းမာရေးသတင်းကြောင့်နိုင်ငံရေးအတိုင်းဝိုင်းကြားဒေါ်စုအတွက်စိုးရိမ်ပူပန်မှုရှိကြသလိုတစ်ဖက်မှာလည်းများပြားကြီးလေးလို့နဲ့နိုင်ငံရေးတာဝန်တွေအတွက်အရေးချင်းပြေဝတဲ့အခြားခေါင်းဆောင်တွေကိုပို့ပြီးလှုပ်ပိုင်ခွင့်ပေးရင်နိုင်ငံရေးခရီးမှာလက်တွဲခေါ်သွားဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာပါတယ်ဒေါက်တာတင့်ဆွေဟာအမေရိကန်အခြေစိုက်နိုင်ငံရေးလည်လာသုံးသပ်သူဖြစ်ပါတယ
်ခုထွက်ထားတဲ့ ICG ကလည်းပမာရေးမှာသူကလေးလေးနဲ့လေလာနေတဲ့အဖွဲ့ဒီချက်ကတော့ကျွန်တော်သဘောတူပါတယ်အခက်အခဲတစ်ခုကတော့အားလုံးလည်းသိပါတယ်ဒေါ်အောင်ဆန်းစုကြည်မှာတာဝန်ခိုးပြီးဘူးအခက်အခဲရှိကောင်းရှိမယ်ဒီတစ်ချီတော့ဒေါ်အောင်ဆန်းစုကြည်နှစ်ခါပြန်စဉ်းစားမယ်လို့ယူဆတဲ့အတွက်သူ့တာဝန်တွေကိုတင့်တယ်လောက်ပတ်တဲ့ပုံစံတွေကိုတာဝန်ခွဲပေးမှုနဲ့နောက်လူတွေကိုလည်းတင်ကြားပြသရင်လည်းဆွဲခေါ်တဲ့အလုပ်မျိုးကိုလုပ်လာနိုင်တယ်လို့ကျွန်တော်ဆိုလိုပါတယ်ဒေါ်အောင်ဆန်းစုကြည်ကိုမနိုင်ပြုထားတဲ့ဒီနေ့အပြောင်းလဲဖြစ်တော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကယုံကြည်လို့စိတ်ချလို့လွှဲတဲ့လူဟာလည်းကျွန်တော်တို့ကျန်တဲ့လူတွေလည်းယုံကြည်စိတ်ချနိုင်တယ်အဲနောက်ထပ်ကောင်းဆောင်ကောင်းနေရောက်လာနိုင်စရာဖြစ်တဲ့အတွက်ပို့ပြီးတော့ဟလာသွက်လက်လာနိုင်တယ်ဆိုရမှုလည်းပို့နေကောင်းနေနိုင်မယ်လို့ကျွန်တော်ဆိုပါတယ
်ဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံရေးတာဝန်အများစုကိုယူထားတာကြောင့်ဝန်ပို့ပြီးပြီးအခြားအသင့်တော်သူတွေကိုတာဝန်ခွဲပေးသင့်တယ်လို့ဒီဘောမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်မြန်မာနိုင်ငံရေးသုံးသပ်သူလည်းဖြစ်တဲ့ဦးရဲထွန်းကပြောပါလေ
။ဘောင်ဆန်းစုကြည်မှာကဒီကဟိုတူးပြောက်ထဲကဟိုအသေးစိတ်တွေဟိုလိုက်ပြီးတော့လောက်တာတွေပါလေမှာနည်းနည်းအားတန်တာပေါ့။အဲ့လိုဆိုတော့ဒီလေးစားယုံကြည်တဲ့ဒီကအကြံပေးတဲ့လူကအကြံပေးရင်တောင်မှအဲ့ဒီအကြောင်းလေးကိုလုံနိုင်ပါမလားလို့တန်လျာဖြစ်တယ်။အထူးသဖြင့်တော့ဒီအကြံပေးတွေပါလေဆိုလို့ရှိရင်ဒီလေးစားလူကြီးရဲ့လူကြီးဖြစ်မှတာနဲ့ဖြစ်လိမ့်မယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒီတလောက်ဆိုရင်ဒီထဲမှာလည်းအလိုသတိပညာရှင်တွေရှိတာပဲ။ဒါပေမဲ့သူကအရင်အစိုးရအဖွဲ့ကိုကူညီပြီးတော့လောက်ကန်ပေးခဲ့ပြီးတဲ့လူဆိုရင်သူစိတ်မတုံ့ဘူး။အဲ့ဒီဟာလည်းအားနဲ့ကျရှိတာပေါ့
။ဒေါက်ဆန်းစုကြည်တယောက်ကျမ်းမာရေးပိုကောင်းနေတာနဲ့အမျှတိုင်းပြည်ရဲ့အရေးကြီးကိစ္စတွေမှာပိုအာရုံစိုက်လှုပ်ဆောင်နိုင်လိမ့်မယ်လို့ဦးရဲထွန်းကသုံးသပ်ပါတယ်။
အဲ့လိုတာဝန်တွေခဲပြီးလုပ်မယ်ဆိုလို့ရှိရင်တော့ဟိုဒေါက်တာဆန်းစုကြည်အနေနဲ့ပို့ပြီးတော့ဒီအရေးကြီးတဲ့ကိစ္စတွေအရင်စိုက်နိုင်မှာပေါ့နော်နောက်တစ်ခုကနာနာအနေနဲ့တက်တက်တာကအနားယူနိုင်မယ်ဒီကျမ်းမာရေးပို့ပြီးတော့ကောင်းလာမယ်အဲ့လိုဖြစ်တဲ့အခါကျတော့မပင်မပန်းမနဲ့နိုင်ငံတာဝန်ခန်းဆောင်ရတယ်ဆိုလို့ရှိရင်တော့ပို့ပြီးတော့လုပ်ငန်းတွေကဒီအောင်မြင်နိုင်တာပေါ့
ဒေါက်တာဆန်းစုကြည်ဟာဥရောပခီးစဉ်ပြီးပြီးချင်းအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့နောက်တနေ့မှာပဲအမေရိကန်သမ္မတတွေနဲ့တွေ့ဆုံရသလိုအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့လည်းတွေ့ဆုံခဲ့ပါတယ်။တခါအမေရိကန်အာဆီယံစီးပွားရေးကောင်စီမှလည်းမိကွန်းပြောကြားရသလို52ကြိမ်မြောက်ကုလသမဂ္ဂအထူးထွေညီလာခံမှလည်းဒေါက်ဆန်းစုကြည်မိကွန်းပြောကြားရတာတွေအပြင်ညူယောက်မြို့မှာမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံတာတွေ CNN လို့သတင်းဌာနမျိုးနဲ့လည်းသူကြီးစဉ်အတွင်းအင်တာဗျူးတွေပြုလုပ်ခဲ့ပါတယ်ခင်ဗျာ။